ယောဟန်အခိုင်းလေးအခန်းငယ်1မှ30ကြားမှာဖော်ပြထားတဲ့အချက်ကိုကျွန်တော်တို့လေ့လာကြမှာဖြစ်ပါတယ်။ယောဟန်အခိုင်းလေးအခန်းငယ်1မှ6အထိကိုဥစွာပထမကြည့်ကြပါစို့။ယေရှုသည်ကိုယ်တိုင်ဗက်တိဇံကိုပေးတော်မူမူတပည့်တော်တို့သာလျှင်ပေးကြတော်လဲယေရှုသည်ယောဟန်ထက်သာ၍များသောသူတို့ကိုတပည့်တော်ဖြစ်စေ၍ဗက်တိဇံကိုပေးကြောင်းကိုဖာရိရှဲတို့သည်ကြားပြီဟုသခင်ဖျားသိတော်မူသောအခါယူဒပြည်မှထွက်သွား၍ဂါလိလဲပြည်သို့တဖန်ကြွတော်မူစဉ်တွင်ရှမာရိပြည်အလယ်၌ရှောက်သွားရ၏။ယာကုပ်သည်မိမိသားယောသတ်အားပေးသောမိကွက်နှင့်အနီးရှမာရိနှင့်ရှုခာအမည်ရှိသောမြို့သို့ရောက်တော်မူ၏။ထိုအရ၌ယာကုပ်၏ရေတွင်းရှိ၏။ယေရှုသည်ခရင်သွား၍ပြင်မှန်းသောကြောင့်ရေတွင်းနားမှထိုင်တော်မူ၏။ထိုအချိန်သည်6နာရီအချိန်ဖြစ်၏လို့တွေ့ရပါသည်။ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာယေရှုကကိုယ်တိုင်ဗက်တိဇံကိုပေးတော်မူမူကြောင်းတပည့်တော်တို့ကသာပေးကြတော်လဲယေရှုကယောဟန်ထက်သာ၍များသောသူတို့ကိုတပည့်တော်ဖြစ်စေပြီးဗက်တိဇံကိုပေးကြောင်းကျွန်တော်တို့တွေ့ရပါတယ်ယေရှုကယောဟန်ထက်သာ၍များသောသူတို့ကိုဗက်တိဇံပေးကြောင်းကိုယူဒဘာသာရေးကောင်းဆောင်များဖြစ်ကြတဲ့ဖာရိရှဲများကကြားရပြီဆိုတာကိုယေရှုဖျားသိတော်မူတဲ့အခါယူဒပြည်ကနေထွက်သွားပြီးဂါလိလဲပြည်ဘက်ကိုပြန်ပြေးကြွားတော်မူပါတယ်။ယေရှုဟာတပည့်တော်တို့နဲ့အတူရှုခါလို့ခေါ်တဲ့ရှမာရိမြို့ကိုရောက်လာကြပြီးအဲဒီအရက်မှာယာကုပ်ရဲ့ရေတွင်းရှိကြောင်းနဲ့ယေရှုဟာခရီးသွားလို့ပြင်ပန်းသောကြောင့်ရေတွင်းနားမှာထိုင်ပြီးနားတော်မူကြောင်းအခန်းငယ်9မှ6ကြားမှာကျွန်တော်တို့တွေ့ရပါတယ်။ဒီကျမ်းချက်မှာယေရှုရဲ့လူတဘာဝကိုကျွန်တော်တို့တွေ့ရပါတယ်။ယေရှုဟာဖခင်စစ်စစ်ကနေလူစားတိအဖြစ်ကိုခံယူတော်သူဖြစ်သောကြောင့်ယေရှုမှာလူတဘာဝနဲ့ဖခင်ဇာတိတော်နှမျိုးစလုံးရှိတော်မူကြောင်းအခန်းငယ်6ကနေ18ကြားမှာကျွန်တော်တို့တွေ့ရပါတယ်။ဒီကျမ်းချက်မှာကျွန်တော်တို့တွေ့ရတဲ့ယေရှုရဲ့လူတဘာဝကတော့ယေရှုဟာတမန်လူသားတွေလိုပဲမောနိုင်ပြီးရေလဲစာငတ်နိုင်တယ်။တစ်ဖက်မှာလည်းယေရှုဟာဖယားဇာတိတော်နဲ့ပြည့်စုံတော်မူသောအလုံးစုံကိုတည်တော်မူသောဖယားပြည့်တော်မူသောကြောင့်မိမိနဲ့တခါမှတွေ့ဆုံခြင်းမရှိတဲ့ရှမာရိအမျိုးသမီးရဲ့အကြောင်းစုံကိုယေရှုတည်တော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်။အခန်းငယ်6ကိုပြန်သွားရအောင်။ယာကုပ်ရဲ့ရေတွင်းနားမှာယေရှုထိုင်တော်မူသောအချိန်ဟာ6နာရီအချိန်ဖြစ်၏လို့အခန်းငယ်6မှာပြောထားပါတယ်။အဲ့ဒီ6နာရီအချိန်ဆိုတာဟာယောမစံတော်ချိန်ဖြစ်ပြီးမွန်းတဲ့အချိန်ကိုဆိုလိုခြင်းဖြစ်ပါတယ်ယေရှုဟာယူဒပြည်ကနေထွက်လာပြီးရှမာရိနယ်မြေတဲကယာကုပ်ရဲ့ရေတွင်းကိုရောက်လာတဲ့အခါမွန်းတဲ့12နာရီထိုးနေပြီဖြစ်တဲ့အတွက်ယေရှုဟာခရီးပန်းလာတဲ့အတွက်ရေတွင်းနားမှာထိုင်ပြီးနားတော်မူပါတယ်ရေတွင်းနားမှာယေရှုထိုင်တော်မူခြင်းဟာအမောဖြေဖို့တတ်တတ်မဟုတ်ဘူးအကျင့်ပြတ်တဲ့ရှမာရိအမျိုးသမီးကိုကယ်တင်ဖို့အလိုတော်ရှိသောကြောင့်အဲ့ဒီရေတွင်းနားမှာစောင့်နေတော်မူခြင်းဖြစ်ကြောင်းအခန်းငယ်9ကနေ30ကြားမှာအခုလိုတွေ့ရပါတယ်။ရှမာရိမိမတယောက်သည်ရေခတ်ခြင်းငါလာ၍ယေရှုကငါတောက်ဖို့ရေပေးပါဟုထိုမိမအားမိန့်တော်မူ၏။အကြောင်းမူကားတပည့်တော်တို့သည်စားစရာကိုဝယ်ခြင်းငါမြုပ်တဲသို့သွားကြသည့်အခိုက်ဖြစ်သည်။ထိုမိမကလည်းသင်သည်ယူဒလူဖြစ်လျက်ပင်ရှမာရိမိမဖြစ်သောအကျွန်ုပ်ကိုအဘဲ့ကြောင့်တောက်ဖို့တောင်းသနည်းဟုဆို၏ဆိုသည့်အကြောင်းကယူဒလူတို့သည်ရှမာရိလူတို့နှင့်ပေါင်းဖော်ခြင်းမရှိယေရှုကလည်းဖယားသခင်ကျေးဇူးတော်ကို၎င်းငါတောက်ဖို့ရေပေးပါဟုဆိုသောသူကအဘဲ့သူဖြစ်သည်ကို၎င်းသင်သည်သိလျင်ထိုသူကိုတောင်းလိုက်မည်ထိုသူသည်လည်းအသက်ရေကိုပေးလိုက်မည်ဟုပြန်၍မိန့်တော်မူကြောင်းတွေ့ရပါတယ်။အခန်းငယ်9အရရှမာရိအမျိုးသမီးဟာမွန်းတဲ့အချိန်မှာအဖော်မပါဘဲမိမိတူတဲ့ရေခတ်ဖို့ယာကုပ်ရဲ့ရေတွင်းကိုရောက်လာပါတယ်။အဲ့ဒီခေတ်တုန်းကရေခတ်တဲ့အလုပ်ဟာအမျိုးသမီးများရဲ့အလုပ်ဖြစ်ပြီးရေတွင်းဟာအမျိုးသမီးများစုံတွေ့တတ်တဲ့နေရာဖြစ်ပါတယ်။အမျိုးသားများကတော့အလုတ်ကျမ်းဖြစ်တဲ့လေယာအလုတ်ကိုလောက်ကြတဲ့အကြောင်းသမိုင်းအရကျွန်တော်တို့သိရပါတယ်။ဒီကျမ်းချက်တဲကရှမာရိအမျိုးသမီးဟာအခြားအမျိုးသမီးများနည်းတူနေသားတဲ့အချိန်မှာရေခတ်မဲ့အစားမွန်းတဲ့အချိန်မှာရေခတ်ဖို့ရေတွင်းကိုရောက်လာပါတယ်။ဘာကြောင့်မွန်းတဲ့အချိန်မှာရေခတ်ဖို့လာရတာလဲ။အကြောင်းစုံကိုကျွန်တော်တို့မသိပေမဲ့အခန်းငယ်18အရ အဲ့ဒီမိမဟာအကျင့်ပြတ်တဲ့မိမဖြစ်နေတဲ့အတွက်အခြားသောအမျိုးသမီးများရဲ့လောင်ပြောင်ကဲ့ရဲ့ခြင်းကိုရှောင်ဖို့အခြားအမျိုးသမီးများရေခတ်လိမ့်မရှိတဲ့မွန်းတဲ့အချိန်မှာရေခတ်ဖို့လာတာဖြစ်နိုင်ပါတယ်ရေတွင်းကိုသူမရောက်လာတဲ့အခါရေတွင်းမှာရောက်နေတဲ့ယေရှုကတောက်ဖို့ရေကိုတောင်းလိုက်ပါတယ်တပည့်တော်များကိုမတောင်းဘဲရှမာရိအမျိုးသမီးကိုဗန့်ကြောင့်တောင်းရတာလေအခန်းငယ်ရှိအရာယေရှုရဲ့တပည့်တော်များဟာစားစရာကိုဝယ်ဖို့မြို့တဲကိုသွားနေကြတဲ့အတွက်ရေတွင်းနားမှာရှမာရိအမျိုးသမီးကလွဲရင်ဘသူမှမရှိတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီတော့ယေရှုကရေခတ်ဖို့ရောက်လာတဲ့ရှမာရိအမျိုးသမီးကိုငါတောက်ဖို့ရေပေးပါလို့မိန့်တော်မူပါတယ်။အခန်းငယ်ကိုမှရှမာရိအမျိုးသမီးကယေရှုကိုအခုလိုတုံ့ပြန်ပါတယ်။သင်သည်ယူဒလူဖြစ်လျက်ပင်ရှမာရိမိမဖြစ်သောအကျွန်ုပ်ကိုအဘဲ့ကြောင့်တောက်ဖို့တောင်းသနည်းဟုဆို၏ရှမာရိအမျိုးသမီးကယေရှုကိုအတလူတုံ့ပြန်ပြောဆိုခဲ့ခြင်းမှာယူဒလူတို့သည်ရှမာရိလူတို့နှင့်ပေါင်းဖော်ခြင်းမရှိလို့ယောဟန်ကကျွန်တော်တို့ကိုရှင်းပြထားပါတယ်ရှမာရိအမျိုးသမီးကယေရှုကိုယူဒလူဖြစ်ကြောင်းဘယ်လိုသိနိုင်သလဲယေရှုရဲ့အဝတ်တော်ကြောင့်ဖြစ်ပါလိမ့်မယ်တော်လေရကျမ်းအခိုင်း15အခန်းငယ်38မှ41ကြားမှာယူဒလူတို့ရဲ့အဝတ်စွန်းများမှာပန်းပွားများကိုပြုတ်လောက်ရမယ်လို့ဖယားသခင်မှာထားတော်မူပါတယ်ယေရှုဟာယူဒအမျိုးမှာလူစားတစ်ဖြစ်ကိုခံယူတော်သူဖြစ်တဲ့အတိုင်းအဝတ်တော်မှာပန်းပွားများပါနေတာကြောင့်ယေရှုဟာယူဒလူဖြစ်ကြောင်းရှမာရိအမျိုးသမီးကသိနိုင်တာဖြစ်ပါလိမ့်မယ်ယူဒလူဖြစ်သောယေရှုကရှမာရိအမျိုးသမီးကိုတောက်ဖို့ရေကိုတောင်းတာဟာယူဒလူတို့ရဲ့ထုံးစံမဟုတ်ဘူးဆိုတာရှမာရိအမျိုးသမီးကသိနေတဲ့အတွက်သင်သည်ယူဒလူဖြစ်လျက်ပင်ရှမာရိမိမဖြစ်သောအကျွန်ုပ်ကိုအဘဲ့ကြောင့်တောက်ဖို့တောင်းသည်လို့ယေရှုကိုမိန့်လိုက်တာဖြစ်ပါတယ်ယူဒလူတို့ကရှမာရိလူမျိုးများဟာအချို့သောယူဒလူတို့နဲ့ရုပ်တုများကိုကိုးကွယ်သောတပါအမျိုးသားများလက်ထပ်ပေါင်းသင်းရာကနေမွေးဖွားလာကြသောသူတွေဖြစ်တဲ့အတွက်မွေးကလေးကမတန့်ရှင်းသောအမျိုးဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်ယူဒလူတို့ကရှမာရိလူမျိုးများနဲ့ပေါင်းသင်းဆက်ဆံခြင်းစားတောက်ခြင်းအမှုတွေကိုမပြုလုပ်ကြတဲ့အပြင်ရှမာရိမြို့ရွာများကိုဖြတ်တန်းသွားလာခြင်းကိုမလုပ်ကြဘူး။ယူဒလူတို့ကရှမာရိလူတို့ရဲ့ရေအိုးနဲ့ရေခွက်တွေကရေကိုလည်းမတောက်ဘူး။ဘာကြောင့်လဲဆိုရင်မတန့်ရှင်းသောရှမာရိအမျိုးရဲ့အသုံးအဆောင်မှန်သမျှတို့ဟာမတန့်ရှင်းသောအရာဖြစ်တယ်လို့ယူဒလူတို့ကသတ်မှတ်ပါတယ်။ဒါကြောင့်ရှမာရိလူတို့စီကအစာကိုလည်းယူဒလူတို့ကမစားဘူး။ယေရှုကရှမာရိလူမျိုးနဲ့ပတ်သက်တဲ့ယူဒလူတို့ရဲ့စီမင်းကိုကြော်ပြီးရှမာရိအမျိုးသမီးနဲ့တွေ့ဆုံစကားပြောခဲ့သည်သာမကတောက်ဖို့ရေကိုပါတောင်းခဲ့ပါတယ်။တပည့်တော်များကလည်းရှမာရိလူတို့စီကစားစရာကိုဝယ်ပြီးစားဖို့ရှမာရိမြို့တဲကိုဆေလွတ်တော်မူပါတယ်။ရှမာရိလူမျိုးများကိုယုံရှာမုန်းတီးနေတဲ့ယူဒလူတို့ရဲ့ဒလိထုံးစံကိုယေရှုကအရေးမဆိုင်ဘူး။ဘာကြောင့်လဲဆိုရင်ရှမာရိလူတို့ကိုယုံရှာမုန်းတီးတဲ့ယူဒလူတို့ရဲ့လူမျိုးရေးခွဲခြားတဲ့စိတ်ဓာတ်ဟာဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာမသွန်သင်ထားတဲ့အရာဖယားသခင်အလိုတော်နဲ့ဆန့်ကျင်ဘက်ဖြစ်သောအရာဖြစ်တဲ့အတွက်ယူဒလူတို့ရဲ့မာယွန်းသောဒလိကိုယေရှုကအရေးမဆိုင်ဘူး။ဒါကြောင့်ရှမာရိအမျိုးသမီးရဲ့မိခွန်းကိုလည်းယေရှုကအချိန်ကုန်ခံပြီးတော့ပြန်လည်ဖြေကြားတော်မူခြင်းကိုမပြုဘူးအခန်းငယ်30မှာယေရှုကရှမာရိအမျိုးသမီးကိုအခုလိုဆက်ပြီးမိန့်တော်မူပါတယ်ယေရှုကလည်းဖယားသခင်ကျေးဇူးတော်ကို၎င်းငါတောက်ဖို့ရေပေးပါဟုဆိုသောသူကအဘယ်သူဖြစ်သည်ကို၎င်းသင်သည်သိလျင်ထိုသူကိုတောင်းလိုက်မည်ထိုသူသည်လည်းအသက်ရေကိုပေးလိုက်မည်ဟုပြန်၍မိန့်တော်မူကြောင်းတွေ့ရပါတယ်ဖယားသခင်ကျေးဇူးတော်ဆိုတာကျေးဇူးပြုခြင်းကိုမခံထိုက်သောအပြစ်သားများကိုကျေးဇူးပြုတော်မူသောဖယားသခင်ဂယုဏတော်ကိုဆိုလိုခြင်းဖြစ်ပါတယ်ဖယားသခင်ကမိမိရဲ့ဂယုဏတော်တတ်တတ်ကြောင့်ကျေးဇူးပြုခြင်းကိုမခံထိုက်သောအပြစ်ရှိသောလူတို့ကိုကျေးဇူးပြုတော်မူပြီးအသက်ဆိုင်ရာကိုအခမဲ့လက်ဆောင်အဖြစ်ပေးကမ်းတော်မူပါတယ်အခန်းငယ်14အရယေရှုဖယားပေးကမ်းတော်မူသောအသက်ဆိုင်ရာဟာထာဝရအသက်ဖြစ်ပါတယ်။ထာဝရအသက်ဆိုတာအပြစ်ငရဲကနေကယ်တင်ခြင်းကိုခံရပြီးနောင်ဘဝမှာဖယားသခင်ရင်ခွင်တော်ကောင်းကင်နိုင်ငံမှာငြိမ်းချမ်းစွာ ထာဝရနေရသောအခွင့်ကိုဆိုလိုခြင်းဖြစ်ပါတယ်ယေရှုကလူကိုခန္ဓာအတွက်လူအပ်သောရေကိုအကြောင်းပြုပြီးလူတို့ရဲ့ဝိငင်ပိုင်းဆိုင်ရာအသက်ဆိုင်ရာအကြောင်းကိုပြောပြတော်မူပါတယ်ယေရှုကရှမာရိအမျိုးသမီးရဲ့ကိုကျင့်တရားဖောက်ပြန်ပျက်စီးခြင်းအခြေအနေကိုမကြည့်ဘဲမိမိရဲ့တနာခြင်းကယုနာတော်တတ်တတ်ကြောင့်ရှမာရိအမျိုးသမီးကိုအသက်ဆိုင်ရာကိုအခမဲ့လက်ဆောင်အဖြစ်ပေးကမ်းတော်မူပါတယ်ငါတောက်ဖို့ရိပ်ပေးပါဟုဆိုသောသူကအဘယ်သူဖြစ်သည်ကို၎င်းသင်သည်သိလျင်ထိုသူကိုတောင်းလိုက်မည်ထိုသူသည်လည်းအသက်ရေကိုပေးလိုက်မည်ဟုသောယေရှုရဲ့မိန့်တော်မူချက်ကိုကြည်ချင်းဖြင့်ယေရှုပေးကမ်းတော်မူသောအသက်ဆိုင်းရေကိုလက်ခံရရှိနိုင်တဲ့တခုတည်းသောနည်းလမ်းမှာတောင်းဖို့ဖြစ်ကြောင်းကျွန်တော်တို့တွေ့ရပါတယ်ဒီလောကမှာရှိတဲ့ဘာသာတရားအလုံးကဒါကိုလို့ဟိုဟာကိုလည်းလို့အဲ့ဒါမှဖခင်ကသဘောကျမှာဆိုပြီးလှုပ်ဖို့တွင်တင်တယ်ယေရှုဖခင်ကတော့အပြစ်ရှိတဲ့လူသားများလှုပ်နိုင်တဲ့တခုတည်းသောအရာမှာတောင်းဖို့ဖြစ်ကြောင်းတွင်တင်ပါတယ်တောင်းတဲ့အခါမှာမိမိအပြစ်များအတွက်နောင်တရှိဖို့တော့လိုအပ်ပါတယ်မိမိအပြစ်များအတွက်နောင်တနှလုံးသားမရှိဘဲနဲ့တော့ယေရှုပေးကမ်းတော်မူသောအခမဲ့လက်ဆောင်ကိုဘလောက်ပဲတောင်းမရနိုင်ဘူးစစ်မှန်သောယုံကြည်ခြင်းမှာနောင်တတရားပါပါတယ်။နောင်တမပါတဲ့ယုံကြည်ခြင်းဟာစစ်မှန်တဲ့ယုံကြည်ခြင်းမဟုတ်ဘူး။လေးစားရပါသောဓမ္မမိတ်ဆွေ။နောင်ဘဝစိတ်ချမှုရှိပြီလား။မရှိသေးဘူးဆိုရင်ယေရှုဖခင်ကအခုလိုဖိတ်ခေါ်နေပါတယ်။ရေငတ်သောသူရှိလျင်ငါထံသို့လာ၍တောက်လော့။ငါကိုယုံကြည်သောသူသည်ကျမ်းစာလာသည့်အတိုင်းအသက်ရေထွက်ရာစမ်းရေတွင်ဖြစ်လိမ့်မည်ဟုမိန့်တော်မူ၏လို့ယောဟန်အခိုင်9အခန်းငယ်38မှ38ကြားမှာအတိအလင်းဖော်ပြထားပါတယ်ယေရှုပေးကမ်းတော်မူသောအသက်စမ်းရေတည်းဟုသောအပြစ်ငရဲမှလွတ်မြောက်ပြီးအိုနာသိခြင်းနဲ့ကင်းသောဘုရားသခင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ကိုအခုရရှိခြင်းနဲ့ဆိုရင်သင်ကျိုးလွန်တဲ့အပြစ်များအတွေ့စစ်မှန်သောနောင်တနှလုံးသားနဲ့ယေရှုဖခင်ထံတော်မှာဝန်ချတောင်းပန်ပြီးတင့်ကိုကယ်တင်ဖို့တောင်းလျှောက်ပါ။နောင်တနှလုံးသားနဲ့အပြစ်ဝန်ချတောင်းပန်ပြီးတင့်ကိုကယ်တင်ဖို့တောင်းလျှောက်ရင်ဂတိတော်အတိုင်းယေရှုဖခင်ကတင့်ကိုကယ်တင်တော်မူမှာဖြစ်တယ်ဆိုရက်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်င်းကောင်းကိုဝေငှလိုက်ရပါတယ်။နားစင်နေတဲ့ဓမ္မမိတ်ဆွေပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။